ကုလသမဂ္ဂရဲ့မြန်မာဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးရန်တရာ IIMM ကပထမဆုံးအကြိမ်ဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ပြီးအဖွဲ့ရဲ့လုပ်ငန်းတာဝန်ဒုက္ခသည်တွေရဲ့စိုးရိမ်မှုကုလသမဂ္ဂစုံစမ်းစစ်ဆေးရေးရန်တရာနဲ့ပူးပေါင်းဆောင်ရွက်နိုင်မဲ့နည်းလမ်းတွေကိုဆွေးနွေးခဲ့ကြပါတယ်။နိုဝင်ဘာလ9ရက်နေ့ကနေ14ရက်နေ့အထိကြာတဲ့ဒီခီးစဉ်ကိုတော့IIMM အကြီးအကဲနီကိုလာခွန်ဂျန်ကဦးဆောင်ပြီးကောက်ဆက်ပစားကဒုက္ခသည်အတိုင်းဝိုင်းကိုယ်စားလှယ်တွေအရက်ဖက်လူမှုအဖွဲ့အစည်းလူမှုအတိုင်းဝိုင်းခေါင်းဆောင်နေနဲ့တွေ့ဆုံခဲ့တယ်လို့ကြေညာချက်ထုတ်ပါတယ်။တက်သေးတွေရဲ့လုံခြုံရေးနဲ့ပုံကိုယ်ရေးလုံခြုံမှုရှိရေးကမြန်မာဆိုင်ရာကုလသမဂ္ဂစုံစမ်းစစ်ဆေးရေးရန်တရာရဲ့ထိတ်တန့်ဦးစားပေးဖြစ်တယ်ဆိုတာအပါအဝင်တခြားစိုးရိမ်ချက်တွေနဲ့ပတ်သက်ပြီးလဲဒုက္ခသည်တွေရဲ့ကိုယ်စားလှယ်တွေကိုရှင်းပြခဲ့ကြပါတယ်။လူမျိုးအသီးသီးကဘေးဒဏ်တင့်သူတွေဟာမြမဆိုင်ရာကုလစုံစမ်းစစ်ဆေးရေးရန်တရာအတွက်အဓိကဖြစ်ပြီးနောက်ထပ်လည်းအချိန်ချင်းလာရောက်မှာဖြစ်ကြောင်းသူကပြောပါတယ်။အခုစုံစမ်းရေးရန်တရာဟာတရားရုံးတစ်ခုမဟုတ်ကြောင်းဖမ်းဆီးမှုအပြစ်ပေးမှုတွေကိုအဖွဲ့အစည်းနဲ့ဆောင်ရွက်နိုင်မှာမဟုတ်ဘူးဆိုတာကိုရှင်းပြခဲ့တယ်လို့ပဲဒီမြမဆိုင်ရာကုလသမဂ္ဂစုံစမ်းစစ်ဆေးရေးရန်တရာရဲ့အဓိကလုပ်ငန်းတာဝန်တွေရှင်းရှင်းလင်းလင်းဖြစ်စေဖို့ကရည်ရွယ်ရင်းဖြစ်ပါတယ်လို့လည်းအဖွဲ့ရဲ့အကြီးအကဲကပြောဆိုထားပါတယ်။